Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်စက်တင်ဘာလ14ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါရှင်။ခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတိမငြိမ်အခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂအကြီးအကဲကပြင်းပြင်းထန်ထန်ဝေဖန်လိုက်တယ်လို့ကုလသမဂ္ဂလူညိုရေးကောင်စီကလည်းစိုးရိမ်ညောင်းပြောလိုက်ပါတယ်။မြောက်ကိုရီးယားနဲ့လိဗျာရေးဆွေးနွေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆန်ဟာဗြိတိန်နဲ့ပြင်သစ်တာဝန်ရှိသူတွေနဲ့လန်ဒန်မြို့တော်မှာတွေ့ဆုံနေပါတယ်။ဒီလိုထိတဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တငီထိုင်းနဲ့သူချင်းညာပြေးသွားမှာပါ
။အခုညနေပိုင်းသတင်းစောင်းပါးတွေဆက်သွယ်နေမြန်ချက်တွေထဲမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့ဒုက္ခသည်တွေဟာအပြစ်ကင်းတယ်ဆိုရင်ထွက်ပြေးဖို့မလိုကြောင်းနဲ့မြန်မာလူကြုံရေးတပ်ဖွဲ့ဝင်တွေစောင့်ရှောက်ပေးနေတဲ့မွတ်စလင်ကျွေးရာတွေရှိနေတဲ့အကြောင်း
I don't want to argue with the numbers, but if people are innocent and innocent religious,
American Sanya Myanmar Mat ji ye pyo pya chan ne tu na sin ya bo shi dilo Bangladesh bet ko hle si thwet pye yin hle mhaw te song tu 120 win jin shi ni bi phit de chao Bangladesh ye ana bain rwe ko ko ka pi lo Bangladesh tarin rwe ma phaw pya cha da Yakhan pi ne twin ga ni Bangladesh ko thwet pye la de khle ngae paw 1000 jaw shi de chao kulatamaka khle mya yan bo ngwe phwe ga thau pyan chin nya chan ne tu aku lo Myanmar bet ga yauk la de dukkha the rwe twet yan bo ngwe ma lou law lo kunyi ye rwe set lou pho khan ni de chao Bangladesh dukkha the kunyi ye apwe ri pyo ni cha da ကိုလည်းနားဆင်ကြားရမှာပါအခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ကပြောပြပေးကြပါမယ်ရှင
်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတိမငြိမ်အခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂအကြီးအကဲကပြင်းပြင်းထန်ထန်ဝေဖန်လိုက်တယ်လို့လူကြုံရေးကောင်စီကလည်းစိုးရိမ်ညောင်းပြောဆိုလိုက်ပါရဲ့ရိုဂျာမွတ်စလင်သုံးပုံတဘောလောက်ထိထွက်ပြေးနေရတာလူမျိုးပြောင်းအောင်လောရရောက်နေတဲ့အကြောင်းမြန်မာအစိုးရအနေနဲ့အခြေအနေကိုဟန်တားဖို့လိုနေပြီလို့လည်းကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုကူတာရက်စ်ကတိုက်တွန်းလိုက်တာပ
ါ I call on the Myanmar authorities to suspend the military action end the violence uphold the rule of law
မြန်မာစိုးရတာဝန်ရှိသူတွေအနေနဲ့စစ်စင်ရေးတွေကိုစံငံပြီးအကြမ်းဖက်မှုတွေကိုအဆုံးသတ်ဖို့တရားဥပဒေစိုးမိုးရေးဆောင်ရွက်ဖို့နဲ့တိုက်ပွဲကထွက်ပြေးသွားသူတွေပြန်လာနိုင်ခွင့်ရှိရေးကိုအတိအမှတ်ပြုဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာမနေ့တုန်းကပြောလိုက်တာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်တွေကိုနိုင်ငံသားဖြစ်လက်ခံမှုနဲ့လက်တလုံးမှာအနေဆုံးအဆင့်တာမန်လူတွေလိုနေထိုင်နိုင်အောင်တရားဝင်နေထိုင်ခွင့်ပေးဖို့လည်းလိုအပ်တဲ့အကြောင်းသတင်းတောက်တွေကိုပြောဆိုခဲ့တာပါ။ရခိုင်ပြည်နယ်ကခြေနေရာစိုးရိမ်စရာကောင်းတဲ့အတွက်လူကြုံရေးကောင်စီအနေနဲ့အလေးနက်ထားစဉ်းစားကင်တွယ်ဖို့တိုက်တွန်းခဲ့ရတဲ့အကြောင်းလည်းတွင်ရမှုချုပ်ကပြောဆိုခဲ့ပါရဲ့ရခိုင်ပြည်နယ်အရေးမနေ့တုန်းကဆွေးနွေးခဲ့တဲ့လူညွန်ရေးကောင်စီကတော့လက်ရှိအခြေအနေပေါ်စိုးရိမ်ကြောင်းနဲ့ပြစ်ကတ်တွေအဆုံးသတ်ဖို့တင်းမာမှုတွေရှင်းချဖို့တရားဥပဒေစိုးမိုးရေးဆောင်ရွက်ဖို့အရတားတွေကိုကာကွယ်ဆောက်ရှောက်ဖို့လူမှုရေးစီးပွားရေးအခြေအနေတွေပုံမှန်ပြန်ပြည့်အောင်ဆောင်ရွက်ဖို့နဲ့ဒုက္ခသည်ပြဿနာကိုဖြေရှင်းဖို့တိုက်တွန်းကြောင်းကြေညာချက်ထုတ်ပြန်ခဲ့တာပါရခိုင်ပြည်နယ်မှာပြီးခဲ့တဲ့လတဲ့ ARSA ဆွေးနွေးပွဲကနေချားဆောင်ရဲတပ်ဖွဲ့တွေကိုဝင်ရောက်တက်ခတ်ခဲ့ပြီးနောက်လူကြုံရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေမှာလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာကဝေဖန်နေတာပါမြန်မာဆွေရတာဝန်ရှိသူတွေကတော့လူကြုံရေးအာဏာပိုင်တွေကဥပဒေနဲ့အညီဆောင်ရနေကြောင်းနဲ့လူခွင့်ရေးချိုးဖောက်မှုတွေရှိရင်လည်းပေါ်ထုတ်အရေးယူမှာဖြစ်ကြောင်းကတိပြုထားတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆာစုကြည်ကလည်းနိုင်ငံနှင်းရှိနေသူတွေဟာနိုင်ငံသားဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေကာဝယ်ဆောက်ရှောက်ဖို့တာဝန်ရှိရာကြောင့်ပြစ်ခတ်ဖြစ်ရာဒေသကလူအလုံးကိုကူညီဆောက်ရှောက်နိုင်အောင်ကြိုးပမ်းနေကြောင်းပြောဆိုထားပါတယ်
။ Internet Cyber နယ်ပယ်မှာနေရာပိုယူလုပ်ဆောင်ပြီးအရှေ့လယ်ပိုင်းဒေသတွင်အီရန်ရဲ့ဩဇာကိုတံပြန်ထိန်းညှိဖို့အမေရိကန်ဘက်ကစဉ်းစားချက်ရှိနေပါတယ်။Internet Cyber နယ်ပယ်မှာနိုင်ငံတကာကဝင်ရောက်လုက္ကိုင်နေတဲ့ပုံမှန်နယ်ပယ်နဲ့လက်နက်ကင်ပြစ်ခတ်တွေရှိနေတဲ့နယ်ပယ်ကြားကအညိုရောင်နေမြေဖြစ်သတ်မှတ်ထားတဲ့နေရာကိုအီရန်တို့ဘက်ကအလုံးစုံနီးပါးချုပ်ကင်ထားပြီးဒီနေရာမှာ Internet Cyber ဆိုင်ရာအစီအစဉ်တွေချမှတ်လုပ်ဆောင်ဖို့အချိန်တက်ပြီလို့ American စစ်တပ်ရဲ့ကမ္ဘာအလဲပိုင်းဒေသဆိုင်ရာထိန်းချုပ်ကုတ်ကဲရေးဌာန CENTCOM ရဲ့တပ်မှုဗိုလ်ချုပ်ကြီး Joseph Botel ကမနေ့ပုတ်ထူးနေ့မှာ Washington မှာပြောဆိုတာဖြစ်ပါတယ်ဒီညရောင်ဆောင်အတွင်းဝင်ရောက်ပြန်ဆိုင်နိုင်မဲ့နီလန်းတွေကိုလည်းဆန့်စစ်နေပြီလို့လည်းဗိုလ်ချုပ်ကြီးကပြောပါတယ်အရှေ့လယ်ပိုင်းဒေသတွင်အီရန်ရဲ့ဩဇာလွှမ်းမှုကိုအမေရိကန်ထောက်လှမ်းရင်းနဲ့စစ်တပ်အရာရှိတွေကအရင်ကတည်းကသတိပေးပြောဆိုခဲ့ကြတာပါအီရတ်စီးရီးယားနဲ့ယီမင်တို့လိုဒေသတွေမှာစစ်မြေပြင်မှာရောသတင်းအချက်လက်နယ်ပယ်ကိုပုံစံသွင်းနိုင်ဖို့အတွက်အီရန်ဘက်ကသူ့ရဲ့ Internet Cyber အစီအစဉ်တွေအပေါ်ကိုပို့ပြီးတော့အားထားလာတယ်လို့လည်းပြောဆိုကြတာဖြစ်ပါတယ်
နျူကလ িয়ার နဲ့မစ်ဆိုင်းတုံးလက်နဲ့စမ်းသပ်မှုတွေလုပ်နေတဲ့ မြောက်ကိုရီးယားပေါ်တုံ့ပြန်ဖိအားပေးဖို့နဲ့လိဗျားနိုင်ငံရဲ့အခြေအနေတွေကိုဆွေးနွေးရမှာပါဝင်တက်ရောက်ဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးရက်စတီလာဆန်ဟာဒီကနေ့ပဲဗြိတိန်နဲ့ပြင်သစ်ဆိုးရတောင်းဝန်ရှိသူတွေနဲ့လန်ဒန်မြို့တော်မှာတွေ့ဆုံနေပါတယ်။ဝန်ကြီးတီလာဆန်ဟာဗြိတိန်ဝန်ကြီးချုပ်ထရီဆာမေးနဲ့အရင်ဆုံးတွေ့ဆုံပြီးမြောက်ကိုရီးယားနဲ့လိဗျားရဲ့သတင်းတောက်တွေမင်းမြန်းတာတွေကိုတော့ဖြေကြားမသွားပါဘူး။အမေရိကန်နိုင်ငံရဲ့ဝန်ကြီးနဲ့ဗြိတိန်နိုင်ငံရဲ့ဝန်ကြီးဘောရစ်ဂျွန်ဆန်ပြင်သစ်နိုင်ငံရဲ့ဒါရိုက်တာနီကိုလတ်စ်ဒါရူဗီယာတို့တွေ့ဆုံရမှာမြောက်ကိုရီးယားရဲ့ရန်လိုပြီးဥပဒေမဲ့တဲ့လုပ်ရက်တွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ကြောင်းလဲဗြိတိန်နိုင်ငံရဲ့ဝန်ကြီးယုံကသတင်းထုတ်ပြန်ထားပါ။အာမဟာရီကိန်းမုန်တိုင်းတန်ခံခဲ့ရတဲ့အမေရိကန်ပြည်တော်စုနဲ့ကာရီဘီယံဒေသကအမေရိကန်ပိုင်ပေါ်တိုရီကိုနဲ့ဗာဂျင်အိုင်လန်းစ်ကျွန်းတွေဗြိတိန်နဲ့ပြင်သစ်တို့ပိုင်ဆိုင်ရတဲ့နယ်မြေတွေမှာအကူအညီပေးရေးအတွက်လဲသုံးနိုင်ငံထိပ်တန်းသံတမန်တွေဆွေးနွေးဖို့စီစဉ်ထားတာပါ။မွန်လွယ်ပိုင်းမှာတော့လီဗျားနိုင်ငံမှာအာနာရှင်ခေါင်းဆောင်မိုမာဂရာဖီဖယ်ရှားတပြက်ခံရတဲ့2011ခုနှစ်ကစလို့နိုင်ငံရေးမတည်မငြိမ်အခြေအနေကြုံရတာတွေကိုအာရုံစိုက်ဆွေးနွေးရမှာဖြစ်ပါတယ်။
ရုရှားနဲ့ဘယ်လာရုစ်နိုင်ငံတို့ရဲ့ဒီကနေ့ကြာသပတေးနေ့စတင်တဲ့စီးရီးလေးချင်မှုရဲ့ပမာဏနဲ့သဘောတဘာဝအပေါ်မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ဝင်နိုင်ငံတွေကြားစိုးရိမ်မှုတွေရှိလာနေပါတယ်။ရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေအတွင်းကနေရာ6နေရာမှာလုပ်တဲ့စီးရီးလေးချင်မှုမှာတော့တပ်ဖွဲ့ဝင်အင်အား12,900ပါဝင်ပြီးလေရင်အစင်း80တင်ကားအစင်250နဲ့စစ်သည်မော10စင်းတို့ပါဝင်တယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကပြောဆိုထားပါတယ်။အခိုင်အမာခုခံကာကွယ်ရေးသဘောတဘာဝနဲ့စီးရီးလေ့ကျင့်တာဖြစ်ပြီးတခြားနိုင်ငံဒါမှမဟုတ်လဲနိုင်ငံတွေအပေါ်ဓာတ်ရိုက်ချင်းချောက်မှုမဟုတ်ဘူးလို့လဲရုရှားကာကွယ်ရေးဝန်ကြီးဌာနကြေညာချက်ကဖော်ပြပါတယ်။ဒီလိုရှားမှုတွေကအင်းကြီးချင်းနိုင်ငံတွေဥရောပနိုင်ငံအလုံးကိုချင်းချောက်မှုမဟုတ်ဘူးလို့လဲဘယ်လာရုစ်ဘက်ကမနေ့ကပြောဆိုပါတယ်။စီးရီးလေ့ကျင့်မှုတွေကတော့စက်တင်ဘာလ20ရက်နေ့အထိလှုပ်သွားမှာဖြစ်ပါတယ်ရှင်။
ယူအေမေရိကန်အတန်ညနေပိုင်းမြန်မာဘာသာစစ်စစ်လေးကိုညနေ6:00ခွဲကနေ9:00အထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ယူအေမေရိကန်အတန်မြန်မာဘာသာစစ်စစ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အာမဟာရီကိန်းတန်ကနေပြန်လည်ထူထောင်ရေးကြိုးပမ်းမှုတွေနဲ့ပတ်သက်လို့တင်ပြချက်တွေကိုနားထောင်မှုနဲ့မုန်တိုင်းတန်တင်ခံရသူတွေနဲ့တွေ့ဆုံဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ဒီကနေ့ဖလော်ရီဒါနောက်တောင်ပိုင်းဒေသကိုသွားမှာဖြစ်ပါတယ်။ခီးစဉ်တွင်မုန်တိုင်းပုံချက်ဖြတ်တန်းခဲ့ရာဖော့ဒ်မိုင်ယာစ်နဲ့နီပယ်စ်မြို့တွေကိုလည်းသွားရောက်မှာပါ။အာမဟာရီကိန်းကတော့နောက်ပိုင်းမှာဖလော်ရီဒါနောက်ပိုင်းကိုရွေ့ရှားသွားခဲ့ပြီးလေယာဉ်မုန်တိုင်းတွေမိုးတိထန်မှုတွေနဲ့အတူနောက်ဆက်တွဲရေကြီးမှုတွေလည်းကြုံရရပါတယ်။ဖလော်ရီဒါပြည်နယ်ကတော့ကပေးတန်တင်ဒေသဖြစ်သမ္မတကကြီးညာထားတဲ့အတွက်ဘိုးဆိုးရရေးဝရန်ပုံဝင်အကူအညီတွေမြင်းမြန်ဆန်ဆန်ရနိုင်မှာပါ။ပြန်လည်ထူထောင်ရေးလုပ်ငန်းတွေစတင်တော့မှာဖြစ်ပေမဲ့လည်းဖလော်ရီဒါပြည်နယ်နဲ့ကာရီဘီယံဒေသကဂျွန်းတွေတော်တော်များကိုပါဝင်ရောက်ခဲ့တဲ့မုန်တိုင်းကြောင့်အကြီးအကျယ်ထိခိုက်ပျက်စီးမှုတွေကိုပြန်လည်ထူထောင်ရေးရာအခြေယူရနိုင်တယ်လို့လည်းတာဝန်ရှိသူတွေသတိပေးထားပါတယ်။ဖလော်ရီဒါပြည်နယ်ရဲ့30ရာခိုင်နှုန်းကလက်စင်မီပြတ်တောက်နေတဲ့အတွက်မီးပြန်ရရေးရာဦးစားပေးကိစ္စဖြစ်နေပြီးလက်စင်မီပြေဝရနိုင်မှုကတော့သတင်းပတ်တွေနဲ့ချီပြီးကြာမြင့်နိုင်ပါတယ်။ဖလော်ရီဒါပြည်နယ်ဟောလိဝုဒ်မြို့ကတကြီးရွယ်ကိုဆက်လျှောက်ရေးခရီးတစ်ခုမှာတော့လူရှိဦးသေဆုံးမှုကလက်စင်မီပြတ်တောက်ရာက40တွေမပွင့်နိုင်တာကြောင့်ဖြစ်ခဲ့ရလားဆိုတာကိုတော့အာနာဘိုင်တွေကစုံစမ်းစစ်ဆေးနေပါတယ်။ပြည်နယ်ဟုတ်ချုပ်မှုရစ်စကော့ကတော့ဒီဖြစ်ရပ်ကိုရာဇဝဲကြောင်းရစုံစမ်းစစ်ဆေးဖို့ပြောဆိုထားတယ်လို့တခြားခရီးရီအားလုံးကိုစစ်ဆေးဖို့လည်းညွှန်ကြားထားပါတယ်
။မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာဒီကနေ့ကြာသပတေးနေ့မနေ့စော်ပိုင်းပုတ်ကလေးကဘာသာရေးကျောင်းတစ်ခုမှာမီးလောင်လို့23ဦးသေဆုံးခဲ့ရပါတယ်။ဒါရူကိုရန်အစ်တီဖာကီယာဘာသာရေးကျောင်းရဲ့ကျောင်းသားအိတ်ဆောင်အပေါ်ဆုံးထံမှာမနေ့လင်းအားကြီးအချိန်မီးလောင်ခဲ့တာလို့မိသက်ဌာနတာဝန်ရှိသူတွေကပြောပါတယ်။တည်ဆုံးသူတွေထဲမှာတော့အသက်73နှစ်နဲ့18နှစ်ကြားယောက်ျားကလေး22ဦးနဲ့ဆရာ2ဦးတို့ဖြစ်ပါတယ်။မိလောင်နေတာကြောင့်အိတ်ဆောင်တွေကိုဝင်တဲ့တခုတည်းသောတကပောက်ကိုသွားမရဖြစ်ခဲ့တယ်လို့ပြင်းပောက်တွေကိုလည်းတန်တိုင်တွေနဲ့ကာယံထတာကြောင့်ထွက်ပြေးလို့မရခဲ့တာဖြစ်ပါတယ်။မိတော့တွေကြားကအော်ဟစ်အကူအညီတောင်းတတွေကိုလည်းကြားခဲ့ရတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။မိကိုမှုန်ပြီးတည်ဆုံးခဲ့တဲ့အနေအထားလို့လည်းမိသက်ဌာနတာဝန်ရှိသူတွေကပြောပါတယ်။ကျောင်းကနေကဲထုတ်ခဲ့ရတဲ့ကျောင်းသား18ဦးထဲက6ဦးတို့ကတော့စိုးရိမ်စရာအနေအထားနဲ့ဆေးရုံတင်ထားရပါတယ်။မိလောင်ရတဲ့အကြောင်းရင်းကိုတော့စုံစမ်းနေဆဲဖြစ်ပါတယ်ရှင်
။အိန္ဒိယနိုင်ငံမြောက်ပိုင်းရမုန်နာမြစ်ထဲမှာတင်းမောတိတ်မောရွာကဒီကနေ့ပဲလူ19ယောက်ထပ်မံနဲ့ရေနစ်တည်ဆုံးသွားပါတယ်။လူ30လောက်သာအများဆုံးတင်နိုင်တဲ့တင်းမောပေါ်မှာခမန်းကြီးလူ40ကနေ60လောက်ထိလိုက်ပါသွားပြီး ဘတ်ပက်မြို့အနီးမှာနင်းမြုပ်ခဲ့တာဖြစ်တဲ့အကြောင်းဥတ္တရပရဒေ့ရှ်ပြည်နယ်တာဝန်ရှိသူတွေကပြောဆိုကြပါတယ်။အနည်းဆုံးလူ10ဦးကယ်ဆယ်နိုင်ပြီဖြစ်ပေမဲ့ကျန်တဲ့လူအများပြားပျောက်ဆုံးနေစေလဲဖြစ်ပါတယ်။အလောင်း16လောင်းကိုဆယ်ရက်ရှိထားပြီးတင်းမောနင်းမြုပ်ရတဲ့အကြောင်းရင်းကိုစုံစမ်းဖို့အာဏာပိုင်တွေကြိုးပမ်းနေပေမဲ့ခီးတယ်အလွန်ကျွံတင်တာကြောင့်ဖြစ်နိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်။ရေချောင်းသွားလာမှုဆိုင်ရာစီမင်းစည်းကမ်းတွေအရေးယူဆောင်ရွက်မှုအားနည်းပြီးလေတင်းမောတွေကိုလည်းစီးစစ်နေတဲ့ကြားထိမ့်သိမ်းဆောက်ရှောက်လို့မရှိတဲ့အိန္ဒိယနိုင်ငံမှာလေတင်းမောမတော်တဆမှုတွေမကြာခဏဆိုလိုဖြစ်ပွားလေရှိတယ်ပါတယ်
ထိုင်းနိုင်ငံတောင်ပိုင်းမှာမွတ်စလင်စစ်သွေးကြွတွေလက်ချက်လိုယူဆရတဲ့ကာလန်ဘုံပေါက်ကွဲမှုကြောင့်ထိုင်းတပ်ဖွဲ့ဝင်တဦးသေဆုံးပြီး20လောက်ထဏ်ရာရပါတယ်ဒီကနေ့ပေါက်ကွဲတဲ့ဘုံကြောင့်ထိခိုက်ထဏ်ရာရသူအများစုဟာစစ်ဖက်နဲ့ရဲတပ်ဖွဲ့ဝင်တွေဖြစ်တယ်လို့လုံခြုံရေးတပ်ဖွဲ့အာဏာပိုင်တို့ကပြောပါတယ်မလင်းမွတ်စလင်တွေကြီးဆိုတဲ့ထိုင်းနိုင်ငံတောင်ပိုင်းဆုံးကယာလာပြည်နယ်မှာပေါက်ကွဲမှုဖြစ်ပွားပြီးအဲ့ဒီဒေသကမွတ်စလင်တွေဟာဆယ်စုနှစ်တည်းနဲ့ချစ်ပြီးအကြမ်းဖက်တိုက်ခိုက်လာတာကြောင့်2004ခုနှစ်ကနေစလို့လူပေါင်း6500လောက်တေဆုံးခဲ့ရပြီဖြစ်ပါတယ်။ပထမပေါက်ကွဲခဲ့တဲ့ဘုံကြောင့်ထိခိုက်တေဆုံးမှုမရှိပေမဲ့နောက်ထပ်ဘုံနှလုံးပေါက်ကွဲခဲ့တာကြောင့်ထိုင်းတပ်ဖွဲ့ဝင်တဦးနဲ့အရသားတဦးတေဆုံးခဲ့ရတယ်လို့အရသား2ဦးရဲနဲ့စစ်သည်18ဦးဒဏ်ရာရရှိခဲ့ပါတယ်။အခုလိုအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားလေရှိတဲ့ထိုင်းတောင်ပိုင်းမှာဒီတက်ခတ်မှုတွေနဲ့ပတ်သက်လို့ဘယ်သူကမှတော့သူတို့လက်ချက်လို့ပြောဆိုတာမျိုးတော့မရှိသေးပါဘူးရှင
်ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးသွားခဲ့ကြတာပါရှင်အခုရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေတွေကိုစက်တိုက်ထုတ်လွှင့်ပေးသွားမှာပါမြန်မာနိုင်ငံကဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေကလူမှုတဟဇာတာရှိရှိငြင်းငြင်းချမ်းချမ်းနေထိုင်လို့တဲ့မြန်မာနိုင်ငံမှာနေထိုင်ခဲ့သူကြေးရွာသားအလုံးကိုစီစစ်ပြီးပြန်လည်ခေါ်ယူလက်ခံမှာဖြစ်တယ်လို့အမေရိကန်နိုင်ငံဆိုင်ရာမြန်မာသံအမတ်ကြီးကပြောပါရတယ်။ဒီအတွက်သက်ဆိုင်ရာဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းဆောင်ရွက်မှာဖြစ်တယ်လို့မြန်မာနိုင်ငံတည်းမှာဆိုရင်လည်းရခိုင်အရေးအကြံပေးကော်မရှင်ရဲ့အစီရင်ခံစာအကြံပြုချက်ပါနိုင်ငံသားစီစစ်ရေးလုပ်ငန်းတွေကိုဆောင်ရွက်မှာဖြစ်တယ်လို့ပြောပါရတယ်။ဒီအကြောင်းကိုသားညိုဦးကပြောပြမှာပါရှင
်။အမေရိကန်နိုင်ငံဆိုင်ရာမြန်မာအသံမဲ့ကြီးဦးအောင်လင်းကဘင်္ဂလားဒေ့ရှ်ရောက်နေတဲ့မြန်မာနိုင်ငံဘက်ကကြီးရွာသားစုသူတွေကိုစီစစ်လက်ခံမှာဖြစ်တယ်လို့ပြောပေမဲ့လို့ကုလသမဂ္ဂဘက်ကပြောနေတဲ့ဒုက္ခသည်ရေအတွက်အားလုံးကိုမြန်မာနိုင်ငံဘက်ကကြီးရွာသားတွေဆိုပြီးတော့လက်ခံတာတော့မဟုတ်ပါဘူး။ကုလသမဂ္ဂဘက်ကခန့်မှန်းချက်အရဆိုရင်တော့မြန်မာဘက်ကဒုက္ခသည်၄သိန်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်နေတယ်လို့ဆိုပါတယ်။တမကြီးဦးအောင်လင်းကတော့မြန်မာလူမျိုးရေးတပ်တွေရဲ့စစ်ဆင်ရေးဟာအကြမ်းဖက်သမားတွေကိုနှိမ်နင်းမှုသာဖြစ်ပြီးတော့အရက်ဖက်ကြီးရွာသားတွေအနေနဲ့စွန့်စီရမလိုပါဘူးလို့ VOA ကိုပြောပါတယ
်။ I don't want to argue with the numbers but if people are innocent and innocent villages they have no reason to flee away from
the နိုင်ငံဘက်ကိုဆက်ပြေးရောက်ရှိလာတယ်ဆိုရင်ဒုက္ခသည်ကြီးအတွင်းနဲ့ပတ်သက်လို့တော့အခြေအနေမပြောချင်ပါဘူး။ဒါပေမဲ့လည်းအပြစ်မရှိဘူးဆိုရင်တော့ကြီးရွာတွေကနေထွက်ပြေးသွားစရာအကြောင်းမရှိပါဘူး။အခုညီလိုတဲ့မွတ်စလင်ကြီးရွာတွေအတွက်လုံခြုံရေးတပ်တွေကကာကွယ်စောင့်ရှောက်မှုပေးနေပါတယ်။ဒါကြောင့်လဲအဲ့ဒီကတကယ်ကြီးရွာသားတွေဆိုရင်တော့ထွက်ပြေးသွားစရာမလိုပါဘူး
။ပြီးခဲ့တဲ့ဩဂတ်လ25ရက်နေ့ဒီအကြမ်းဖက်တိုက်ခိုက်မှုကျူးလွန်ခဲ့တဲ့အာဆာအဖွဲ့ကတော့ကုလသမဂ္ဂအတွင်းမှုချုပ်ကဖြစ်တင်ရှုံချထားပြီးမြန်မာစုရဘက်ကပြန်လည်တုံ့ပြန်တဲ့စစ်ဆင်ရေးတွေမှာခွဲခြားသတ်မှတ်မှုမရှိဘဲနဲ့ရပ်သားတွေပါထိခိုက်ခံစားရတဲ့ဆိုတဲ့သတင်းတွေရတဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ကမနေ့ကပြောခဲ့ပါတယ်။တမကြီးဦးအောင်လင်းကတော့ဩဂတ်လ25ရက်နေ့ကမောင်းနှုတ်ခရိုင်တွင်လူမျိုးစခန်30နီးပါးအကြမ်းဖက်တိုက်ခိုက်ခံမှုဟာအချိန်ကြိုက်ပြီးတော့စနစ်တကျရွယ်လုဆောင်တဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်လို့ပြောပါရတယ်
။ Kofi Annan visited Myanmar on the 23rd of August and his he was going to make a report on
ဩဂတ်လ23ရက်မှာ Kofi Annan မြန်မာနိုင်ငံကိုရောက်လာပါတယ်။ပေါ်ကလ24ရက်နဲ့25ရက်မှာစီရင်ခံစာထုတ်ပြန်မှုရှိခဲ့တာပါအဲ့ဒီမနေ့မှာပဲအကြမ်းဖက်တိုက်ခိုက်မှုဖြစ်လာပါတယ်ဒါဟာတကယ့်ကိုအစီအစဉ်တကျလုပ်တဲ့တိုက်ခိုက်မှုဖြစ်ပါတယ်ကုလသမဂ္ဂထူထင်ညီလာခံတက်ရောက်ဖို့အတွက်မြန်မာကိုယ်စားလှယ်အဖွဲ့တွားရောက်တော့မယ်အချိန်နဲ့လည်းနှီးကပ်နေပါတယ်ဒါဟာတကယ့်ကိုအစီအစဉ်တကျလုပ်တဲ့ကိစ္စပါ
ဒုက္ခသည်ပြဿနာဖြစ်ရှိရင်းနဲ့ပတ်သက်လို့တော့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်မှာဖြစ်တယ်လို့တာမကြီးကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဟာမြန်မာနိုင်ငံအတွက်ဒီအိန္ဒိယနိုင်ငံကောင်းတဲ့နိုင်ငံဖြစ်တယ်လို့ပဲဒီလိုမျိုးနေဆက်ပြဿနာတွေဖြစ်ရှင်းနိုင်ဖို့အတွက်ငကိုကလေးကပုံမှန်တွစ်ဆုံညှိနှိုင်းမှုတွေရှိပြီးသားဖြစ်တယ်လို့လည်းဆိုပါတယ်မြန်မာနိုင်ငံဘက်ကကြီးရွာသားတွေမှန်ကန်တယ်ဆိုတာခိုင်လုံတဲ့အထောက်အထားရှိရင်တော့ပြန်လည်လက်ခံမှာဖြစ်တယ်လို့တာမတ်ကြီးဦးအောင်လင်းက VOA ကိုပြောပါတယ
် If they can we are ready to receive all of the genuine villages who can prove that they want
အဲ့ဒီဒေသမှာနေထိုင်တဲ့တကယ့်ကြီးရွာသားတွေလို့သက်သေပြတည်ပြနိုင်မယ်ဆိုရင်သူတို့အနေနဲ့တခြားလူမှုအတိုင်းဝိုင်းအနေနဲ့သားသာသာရှိရှိငြင်းငြင်းချမ်းချမ်းနေထိုင်လို့ရဆိုရင်အားလုံးကိုပြန်လည်လက်ခံသွားမှာဖြစ်ပါတယ်
ဒေသခံတွေဟုတ်မဟုတ်စစ်စစ်တဲ့နေရာမှာတော့အာဏာပိုင်တွေမှာရခိုင်ကလေးကမှတ်တမ်းမှတ်ရာတွေရှိခဲ့တယ်လို့ပဲကိုယ့်ရဲ့အိမ်ကြီးချင်းဆွေမျိုးတိုင်းဝိုင်းဒါမှမဟုတ်ကိုယ်သိတဲ့မိတ်ဆွေတွေကတစင်အတီးပြုတ်စစ်စစ်နိုင်မယ်လို့ဆိုပါတယ်နိုင်ငံတွေမှာအခြေကျနေထိုင်ခဲ့တဲ့ဒီလူတွေအနေနဲ့လည်းနိုင်ငံသားဖြစ်လာဖို့အတွက်အခွင့်အလမ်းတွေကိုအစိုးရဘက်ကလမ်းဖွင့်ဆောင်ရွက်ပေးမှဖြစ်တယ်လို့ဆိုပါတယ
် Report of the Kofi Annan Commission was made recently and among the recommendations made
Kofi Annan Commission ရဲ့အစီရင်ခံစာမှာကြာခင်ကပဲထွက်ထားပြီးပါပြီအစီရင်ခံစာရဲ့ကြံပြချက်တွေထဲမှာနိုင်ငံသားစီစီရေးလုပ်ငန်းစီဆိုတဲ့အချက်တစ်ချက်ပါဝင်ပါတယ်အစိုးရအနေနဲ့အဲ့ဒီအစီရင်ခံစာကိုလေ့လာထားပါတယ်ဒီကြံပြချက်တွေကိုကောင်းတယ်ဖော်ဖို့ကော်မတီတရားလည်းဖွဲ့ထားပြီးပါပြီဒါကြောင့်မြန်မာနိုင်ငံသားဖြစ်လို့ပြီးပြန်လာသူတွေအတွက်သူတို့အတွက်အခွင့်အလမ်းတွေရှိပါတယ
်နိုင်ငံသားစီစီရေးလုပ်ငန်းတွေရခိုင်ကလေးကလှုပ်ဆောင်ခဲ့တာရှိပေမဲ့ဒေသခံမွတ်စလင်တွေဘက်ကပူးပေါင်းဆောင်ရွက်မှုမရှိခဲ့တာမို့လို့အစင်မချောဖြစ်ခဲ့ရတယ်လို့လည်းတာမတ်ကြီးကပြစ်တင်ခဲ့ပါတယ်အဓိကအချက်ကတော့ Ranger ဆိုတဲ့အမည်ကိုစီစီရေးလုပ်ငန်းစဉ်မှာထည့်ခွင့်မပေးခဲ့တာကြောင့်မွတ်စလင်တွေဘက်ကလည်းစီစီရေးအလုပ်မခံခဲ့ပါဘူးအခုရခိုင်ကြက်တဲ့အချိန်နဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့စိုးရိမ်ချက်တွေကိုဒေါန်ဆန်းစစ်ကြီးအနေနဲ့ကုလသမဂ္ဂထူထောင်ညီလာခံမှာတယောက်ဖြစ်ရှင်းနိုင်မယ်လို့မူလကတော့အများကယူဆခဲ့ကြတာပါဒါပေမဲ့အခုတော့ပြည်တွင်းရဲ့အချိန်ကြီးကြောင့်တယောက်နိုင်မှာမဟုတ်ပါဘူးဒါပေမဲ့လည်းလာမယ့်စက်တင်ဘာလ19ရက်နေ့ကျရင်တော့ကုလသမဂ္ဂအေဂျင်စီတွေရောနိုင်ငံတကာတာဝန်တွေကိုပါဒေါန်ဆန်းစစ်ကြီးကရခိုင်ရေးတွစ်ဆုံရှင်းလင်းဖို့ရှိနေပါတယ်ခင်ဗျာ
ကိုသားညွန့်ဦးပြောပြခဲ့တာပါရှင်ရခိုင်ပြည်နယ်တဲကနေအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလှေစီးထွက်ပြေးသူတွေနဲ့ဒီကနေ့စက်တင်ဘာလ14ရက်နေ့မှာလူ90ထက်မနည်းလိုက်ပါလာတဲ့လှေတစင်းတိတ်မောက်ခဲ့ပြီးပျောက်ဆုံးသူတွေရှိနေတဲ့အကြောင်း Burmese Rohingya Association in Thailand အဖွဲ့ကပြောပါတယ်။သတင်း3ပတ်အတွင်းမှာလှေမောက်တည်ဆုံးသူ120ဝန်းကျင်ရှိနေတဲ့အကြောင်းလဲဘင်္ဂလားဒေ့ရှ်ရဲတွေကိုကိုးကားပြီးတော့ဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြနေကြပါတယ်။အခုလ25ရက်နေ့မှာရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးစခန်30နဲ့ကြေးရွာတချို့ကိုတပြိုင်တည်းတိုက်ခိုက်ခံရပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာသူပေါင်း300ချီပြည့်ရှိနေတဲ့အကြောင်းကိုလည်းကုလသမဂ္ဂအဖွဲ့ကခန့်မှန်းချက်ထုတ်ပြန်ထားပါတယ်။ထိုင်းအခြေစိုက် VOA သတင်းတောက်မအေးမာကပြောပြမှာပါရှင
်။မြန်မာနိုင်ငံရခိုင်ပြည်နယ်ထဲမှာနေကြားဆောင်ကင်းစခန်းတွေတိုက်ခိုက်ခံရပြီးအကြမ်းဖက်မှုတွေကြောင့်မွတ်စလင်ဘာသာဝင်တွေ၊ဟိန္ဒူဘာသာဝင်တွေ၊ဗုဒ္ဓဘာသာရခိုင်တွေလည်းတိုက်ခိုက်ခံရပြီးတေဆုံးမှုတွေရှိခဲ့တာပါ။ဒီနောက်မှာတော့ဒေသတွင်းမှာမနေရဲကြတော့ပဲတိမ်းရှောင်ကြရမှာတော့ပြည်တွင်းမှာတော့ဗုဒ္ဓဘာသာဝင်တွေနဲ့ဟိန္ဒူဘာသာဝင်3000ကျော်လောက်ထွက်ပြေးတိမ်းရှောင်ခဲ့ကြသလိုမွတ်စလင်ဘာသာဝင်တွေကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်တာတွေကများပါတယ်။ဒီလိုနေ့စဉ်ထွက်ပြေးနေတဲ့အတွက်ဩဂုတ်လ25ရက်နေ့ကနေစက်တင်ဘာလ13ရက်နေ့ထိတိမောက်တေဆုံးခဲ့ကြတဲ့လူကြီး120လောက်ရဲ့အလောင်းကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဆက်ယူတွေ့ရှိခဲ့တာဖြစ်ပါတယ်။ Burmese Rohingya Association in Thailand BRAD အဖွဲ့ရဲ့ဥက္ကဋ္ဌဦးမောင်ကျော်နုကတော့ဒီကနေ့မှလည်းရခိုင်ပြည်နယ်ကနေလူ90ခန့်တင်လာတဲ့လှေမောက်တာကြောင့်ပျောက်ဆုံးတေဆုံးမှုတွေရှိနေတယ်ဆိုပြီးအခုလိုပြောပါတယ်
။အဲဒီနေ့မောက်တဲ့မှာတော့လူ90လောက်ပါတဲ့လေတစင်းရဲ့အဲဒီနောက်ပြီးတော့လူနောက်လေတစင်းမှလူဘလောက်လောက်မသိဘူးအဲဒီတဲကအမျိုးသမီးနဲ့ယောက်လောက်ပဲအခုရှင်မှာသူတို့ခေတင်လို့ရတာတွေ့တယ်ဗျ
။နေ့စဉ်လူလူလှေမောက်နေကြတဲ့အတွက်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကစေယူရရှိတဲ့စည်ရင်းသား120ရှိပေမဲ့စေယူလို့မရတဲ့အလောင်းတွေပျောက်ဆုံးတာတွေနဲ့ဆိုရင်တေဆုံးမှုအရေးအတွက်ဟာဒီတမကရှိနေတယ်လို့လည်းဦးမောင်ကျော်နုကဆိုပါတယ်
။အာရာကျော်ပါပြီရာကျော်ကျွန်တော်ရေတွက်တော့မသိဘူးအမရေတားကျွန်တော်တို့ဒီဘင်္ဂလားဒေ့ရှ်ကိုလာတဲ့နေရာအမျိုးမျိုးရှိတယ်ဗျ။မင်းကြီးကိုကျော်တဲ့နေရာ100လောက်ရှိတဲ့ point ပေါ့လေ။ဒီမောင်တော်ကနေပြီးတော့ဘင်္ဂလားဘက်ကိုဝင်တယ်နော်။အဲဒီ off point မှာဆိုလို့ရှိရင်ကျွန်တော်တို့ဒီအလေးတန်းကျော် point ပေါ့ဗျာ။အဲ့ဒါကနေနေဟောစစ်တယ်ဟိုမိနစ်လေးစနေယူလောမောင်းပါတယ်တချို့နေရာတွေက7မိနစ်လောမောင်းပါတယ်ဗျာ။ရာသီဥတုမကောင်းတော့ကျွန်တော်တို့ဒီနောက်ပိုင်းမှာနေတိုင်းလိုလိုလေမောက်ခံရတယ်ဗျာဒီနေ့မနေ့မှာပဲလေမောက်တယ်ဗျာစဉ်းစားလို့မရတာကဒီစီမပြူကျုံးဆိုတဲ့ဆော့ဖော့ဒီဘင်္ဂလားဒေ့ရှ်ကိုရောက်ခါနေမှာမဟုတ်သွားတာလည်းရှိတယ်အဲ့ဒါရာသီဥတုမကောင်းတာရေနောက်ပြီးတော့လူရကြတော့ရက်ကဟောပေါ့လေလူ20လောက်ဆန်းနေလေမောက်ပေါ့လေလူ90လောက်ယူတယ်လူ90လောက်ဆန်းတယ်ဟောဆက်လေမှာလူ100လောက်တက်ကြကကြတော့အဲ့လိုမောက်တာလည်းရှိတယ်ဗျာ
ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေဖြစ်ပွားပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတယ်ဆိုတဲ့လူအရေအတွက်ဟာအခုဆိုရင်38,000နီးပါးရှိသွားပြီဖြစ်ကြောင်းကုလသမဂ္ဂဘက်ကပြောဆိုထားပါတယ်ရှင်
။မအေးမှပြောပြခဲ့တာပါရှင်။ဒုက္ခသည်အများပြားကိုလက်ခံအကူအညီပေးနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတဲကဒုက္ခသည်အေဂျင်စီတွေဟာရန်ပုံငွေမလုံလောက်တဲ့အတွက်လုပ်ငန်းတွေဆက်လုပ်ဖို့အခက်အခဲနဲ့ရင်ဆိုင်နေရပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ပခါတွေဖြစ်လာတာသတင်း3ပတ်လောက်ရှိလာနေပြီဖြစ်ပေမဲ့လူမှုဒုက္ခပြဿနာတွေဟာရော့သွားမဲ့လက္ခဏာမတွေ့ရသေးပဲဖြစ်နေတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇာဒေသကနေ VOA သတင်းတောက်ကတိအာနုသတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပါမယ်ရှင်။
မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ပခါတွေဆက်ဖြစ်နေတာကြောင့်နောက်ထပ်ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်လာနေကြပါတယ်။အခုဆိုရင်ဘင်္ဂလားဒေ့ရှ်တောင်ပိုင်းကစစ်တကောင်ပြည်နယ်ထဲမှာရောက်လာကြတဲ့ရိုဟင်ဂျာဒုက္ခသည်၄သိန်းလောက်ရှိလာနေပြီးတော့ဒုက္ခသည်စခန်းတွေမှာလည်းအကူအညီတွေမလုံမလောက်ဖြစ်နေကြတယ်အဲ့လိုဒုက္ခသည်နိုအာမိုဟာမက်ကပြောပါတယ်
။ဟုတ်အားရတဲ့ဟိုနိကာအဲ့ဒါရဲဇာကသမဘဂျေအားရဆန်ရဇေမဇကဇာက
ရိုဟင်ဂျာတွေအတော်များများရောက်လာနေကြပါတယ်။ဒါကြောင့်မလို့ဒုက္ခသည်စခန်းထဲမှာကျွန်တော်တို့အတွက်နေစရာနေရာမရှိပါဘူး။ကျွန်တော်တို့အတွက်နေရာမရှိတော့ပါဘူးကျွန်တော်တို့လည်းဘယ်သွားရမှန်းမသိလို့လမ်းမမှာအိတ်နေကြရပြီးတော့အရန်ကိုစိတ်ပြတ်မိပါတယ
်အစ်တရောက်လာတဲ့သူတွေဟာနေစရာနေရာအတွက်တော်တွေတစ်ပင်တွေကိုရှင်းပြီးတော့နေနေကြရတာဖြစ်ပါတယ်ဒုက္ခသည်စခန်းတွေမှာနေရာအခက်အခဲတွေရှိနေတယ်ဆိုတဲ့သတင်းတွေပြန့်သွားတာကြောင့်နောက်ရောက်လာတဲ့သူတွေဟာလည်းနေရာအတွက်ကိုအသေးအတန်ဖြစ်လာနေကြပါတယ်ခြေကံလူသားချင်းစာနာမှုအကူအညီတွေမရတာကြောင့်ဒုက္ခသည်စခန်းတွေထဲမှာရှိတဲ့အခြေအနေတွေဟာစိုးရိမ်စရာကောင်းနေပြီးတချို့တွေလည်းတတ်ရှင်ရက်တည်ဖို့အတွက်အရေးပေါ်အကူအညီတွေမရဘဲဖြစ်နေကြတယ်လို့Answer begin ဆိုတဲ့ဒုက္ခသည်မျိုးသမီးတူကပြောပါတယ
်ကျမရဲ့ကလေး9ယောက်နဲ့အတူဒုက္ခသည်စခန်းကိုရောက်နေတာ3ရက်ရှိပါပြီအငယ်ဆုံးကလေးကအတော်လေးကိုညီမကောင်းဖြစ်နေပြီးအာဟာရပြတ်လတ်တဲ့ယောဂခံနေရပါတယ်ဒုက္ခသည်စခန်းထဲမှာဆေးဝါးနဲ့တခြားအကူအညီတွေမရတာကြောင့်ဒီမှာဆက်နေသွားမယ်ဆိုရင်ကျမရဲ့ကလေးသေဆုံးသွားမှာကိုကျမစိုးရိမ်ပါတယ်
အစ်စ်လှုပ်ထားတဲ့ဒုက္ခသည်စခန်းတွေထဲမှာတာပေါ်လင်စားတွေနဲ့နေစရာတဲထိုးပေးထားတာကလွယ်ရင်တခြားလူသားချင်းစာနာမှုအကူအညီတွေကတော့တိတ်မရပဲဖြစ်နေပါတယ်ဒုက္ခသည်တွေကိုအကူအညီပေးဖို့အမေရိကန်ဒေါ်လာ89သန်းလိုအပ်နေပြီးတော့ဒုက္ခသည်တွေတိုးလာနေတာနဲ့အမျှအဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ဖို့အတွက်ပြင်ဆင်ထားခြင်းမရှိဘူးလို့လည်းကုလသမဂ္ဂကဝန်ခံလိုက်ပါတယ်ဦးကြီးဘရန့်ဆိုတဲ့နေရာနာကဒုက္ခသည်စခန်းမှာတော့ဒုက္ခသည်တွေအတွက်တောက်ရည်လုံလောက်မှုမရှိပဲတချို့တွေလည်းရေရဖို့အတွက်နိုင်ပေါင်းများစွာစောင့်မိမှမရပဲပြန်သွားကြတာတွေရှိတယ်လို့နိုင်ငံတကာကြက်ချင်ဒီအဖွဲ့ကအစမတ်ဦးလာကပြောပါတယ
် We are struggling like I believe like many other agencies we are struggling for resources we need resources
ကျွန်တော်တို့ခက်ခဲနေနေရေဆိုင်နေရပါတယ်တခြားကူညီပေး agency တွေလိုပဲကျွန်တော်တို့လည်းကူညီတွေအများလိုအပ်နေပါတယ
်အကူအညီပေးအဖွဲ့တွေကအကူအညီတွေရောက်လာဖို့စောင့်နေတဲ့အချိန်ထဲမှာပဲအဲ့ဒီဒုက္ခသည်တွေအတွက်လိုအပ်နေတဲ့အစားအစာရေနဲ့အဝတ်ထည်စတဲ့အကူအညီတွေကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့သူတွေကကူညီပေးနေတယ်လို့ပြောပါတယ်။ဒါပေမဲ့ဒုက္ခသည်အရေးတော့ကနေ့စဉ်တိုးလာနေရတဲ့အများအကူအညီတွေအလင်းမြန်လိုအပ်နေပြီးတော့အဲ့ဒီအကူအညီတွေကိုအချိန်မြင့်ပြီးမပေးနိုင်ဘူးဆိုရင်တော့ဒီပြဿနာကလူမှုဘေးဒုက္ခကြီးတစ်ခုဖြစ်လာမှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။
ကိုရနိုင်ပြပြခဲ့တာပါရှင်။ရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်တိုက်ခိုက်မှုတွေစခဲ့တဲ့ဩဂုတ်လ25ရက်နေ့ကစလို့ဘင်္ဂလားဒေ့ရှ်ဘက်ကမိဘမပါဘဲထွက်ပြေးလာကြတဲ့ကလေးငယ်1100ကျော်ရှိတယ်လို့ကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့နောက်ဆုံးထုတ်ပြန်ချက်မှာဖော်ပြပါဗျ။ဒီကလေးငယ်တွေအနေနဲ့လိင်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားခံရမှုလူကုန်ကူးရောင်းစားခံရမယ့်အရေးနဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေနဲ့ကြုံရတဲ့အန္တရာယ်ကလည်းရှိနေပြန်တယ်လို့ကုလသမဂ္ဂကပြောပါဗျ။ AFP သတင်းတပုတ်ကိုအခြေခံပြီး Max Thingy ထိုက်ကပြောပြမှာပါရှင
်။ရခိုင်ပြည်နယ်တွင်းကအကြမ်းဖက်တိုက်ခိုက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြသူတွေထဲမှာမိဘအဆောက်အအုံမပါတဲ့ကလေးငယ်တွေလည်းပါဝင်နေပါတယ်။ကုလသမဂ္ဂကလေးတငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့အခုနောက်ဆုံးထုတ်တဲ့စာရင်းတွေအရမိဘနဲ့ကွဲပြီးတယောက်တည်းထွက်ပြေးလာတဲ့ကလေးငယ်1100ကျော်ရှိတယ်လို့ပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကူတူပလံဒုက္ခသည်စခန်းမှာခိုးလုံနေတဲ့အသက်70နှစ်အရွယ်အဗ္ဒူအဇစ်ကတော့မိဘတွေနဲ့ကွဲသွားခဲ့တဲ့ပုံကိုအခုလို့ပြောပြပါတယ
်။အဲ့ဒါဗီဒီယိုကလည်းအသက်ဘာရလေရာကူဒူရနေတာ
အဖွဲ့တွေကမိမကြီးတွေကတော့မေးပါတယ်မိဘတွေဘာမှလဲတဲ့မသိဘူးလို့ပဲပြောလိုက်ပါတယ်အဲ့ဒါနဲ့သူတို့နဲ့လိုက်ခဲဆိုပြီးတော့မျိုးပြီးတယောက်ကပြောတာနဲ့သူတို့နဲ့လိုက်လာတာပ
ါဒေတာရင်းမှာတိုက်ခိုက်မှုတွေကရှိနေသေးပဲလို့လဲမိဘအဆောက်အအုံမပါပဲထွက်ပြေးလာသူတို့ဖြစ်တဲ့အသက်70နှစ်အရွယ်မိုဟာမက်ရာမစ်ကအခုလို့ပြောပါတယ
်
မိကိုဖြတ်ပြီးဒီဘက်ကိုထွက်ပြေးလာသူရဲ့ရှိပါပြီတခြားလူကြီးလည်းပါပါတယ်အရွက်တွေခူစာလိုက်ရေတောက်လိုက်နဲ့လုတ်ခဲ့ရပါတယ်တိုက်တာခိုက်တာတွေကအများကြီးရှိနေလို့ပါပဲဒါကြောင့်လဲသူများရဲ့အတူမြစ်ကိုဖြတ်ပြီးတော့ရောက်လာတာပါအ
ရွယ်ရောက်သူအဆောက်ရှောက်မရှိပဲတယောက်တည်းဖြစ်နေကြတဲ့ကလေးငယ်တွေအနေနဲ့လူကုန်ကူးခံရတာလို့လိမ်ပိုင်းဆိုင်ရာမတော်မတရားစောကားခံရတာမျိုးတွေကြုံတွေ့လာရတဲ့အန္တရာယ်လည်းရှိတာကြောင့်အထူးပဲအကာအကွယ်ပေးဆောက်ရှောက်ဖို့လိုအပ်တယ်လို့လဲကုလသမဂ္ဂကလေးတငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့ပြောခွင့်ရခရစ်စတိုဖာဘိုလီယပ်စ်ကအခုလိုပြောပါတယ
် They arrive alone and it's very important for us
ဒီကလေးတွေကတယောက်တည်းရောက်လာကြတာဖြစ်ပါတယ်ကလေးတွေဆိုတာပင်ကိုအားနည်းတဲ့သူတွေပါ
ဒါကြောင့်ဆောင်းလျှောက်မပါဘဲရောက်လာကြတဲ့ကလေးတွေကိုဆောင်းလျှောက်ပေးဖို့အသိရေးကြီးပါလေ။သူတို့အထူးပဲကာကွယ်ပေးရမှာပါ။ကြီးစားပြီးပြင်သောနှိမ့်ဆက်ညှဉ်းပန်းပြီးတော့မတော်မတရားမှုတွေနဲ့မကြုံရလျောင်းအတွက်ကတော့ကျွင်းပွေးထားရုံကျမ်းမာရေးဆောင်းလျှောက်ပေးရုံတွေမဟုတ်ပဲအကာအကွယ်ပေးထားဖို့လည်းလိုအပ်ပါလေ။
မိဘတွေနဲ့ क्वे ပြီးရောက်လာကြတဲ့ကလေးငယ်တွေကိုမိသားစုနဲ့ပြန်လည်ဆုံတွေ့နိုင်အောင် UNICEF ကဆောင်ရွက်နေပြီးအခုချိန်ထိတယောက်တည်းဖြစ်နေတဲ့ကလေးငယ်35ဦးအတွက်တော့ဖော်ထုတ်ပေးနိုင်ခဲ့ပြီးဖြစ်ပါတယ်။ရခိုင်ပြည်နယ်မောင်တော်ပူတီတောင်ဒေသတွင်အကျန်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာရတဲ့သူတို့ကိုသူတို့ရိုဟင်ဂျာတွေလို့ခေါ်တွင်ကြတဲ့လေးသိန်းနီးပါးရှိတဲ့လူတွေထဲမှာနှစ်သိန်းတို့ကတော့ကလေးတွေဖြစ်တယ်လို့လဲကုလသမဂ္ဂရဲ့ကိန်းဂဏန်းတွေကဖော်ပြထားပါတယ်ရှင်။
မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမကြီးမငယ်အခြေအနေတွေနဲ့ပြည်တွင်းလုံခြုံရေးပြဿနာတွေကြောင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ရှမ်းစုကြည်ကဒီနေ့ကုလသမဂ္ဂအထူးသဖြင့်မီလာခံကိုမတက်ရောက်ဖို့ဆုံးဖြတ်လိုက်ပါတယ်။ရခိုင်ပြည်နယ်ကအခြေအနေတွေကိုကင်ပယ်မှုတွေမှာနိုင်ငံတကာကဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲအထူးသဖြင့်မီလာခံမတက်ရောက်တဲ့အတွက်နိုင်ငံတကာမှာထိထိရောက်ရောက်ရှင်းပြနိုင်တဲ့အခွင့်အရေးကိုထိခိုက်နိုင်ပါသလား။ပြည်ရင်းရေးကိုအာယုံဆိုင်ဖို့ပိုရေးကြည့်နေသလားဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းလက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကလည်းကြိုဆိုပါရစေ
။လာမယ့်စနေညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလက်ဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုလှည့်နေတဲ့ Radio တိုက်ရိုက်ထုတ်လွှင့်အစီအစဉ်ကို Internet စာမျက်နှာကနေပြီးတော့လဲ burmese.voanews.com website ကနေနားဆင်နိုင်ပါတယ်။ Radio အစီအစဉ်ပြီးပြီးချင်းအစ္စက်7ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်ရှင်။အခုတော့ကြာသပတေးနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်
။မဲတံပြာစုကိုကလေးဘွားမှာတရားမဝင်ရောက်လာကြသူတွေကိုနေရက်ပြန်မဖို့ဖို့အကောက်ွက်ပေးထားတဲ့သမ္မတဟောင်းဘရန်အိုဘားမားလက်ထက်ကဥပဒေကိုပြီးခဲ့တဲ့သတင်းပတ်ထဲပြပြရမှာအထက်နဲ့အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်တွေနဲ့အပေးယူဆက်ဆက်ခဲ့ရမျိုးမရှိဘူးလို့သမ္မတဒေါ်နယ်ထရန့်ကဒီနေ့ပဲပြောလိုက်ပါတယ်။ DAC လို့ခေါ်တဲ့အစီအစဉ်မှာမှတ်ပုံတင်စီးရင်သွင်းထားသူ၈သိန်းကိုကာကွယ်ဆောက်ရှောက်မှုတွေချက်ချင်းပေးနိုင်ဖို့သဘောတူခဲ့တဲ့အကြောင်းအောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်နန်စီပလိုစီနဲ့ထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ချူမာတို့ကသမ္မတနဲ့ဘော်လုံးနေညမှာတွေ့ဆုံပြီးပြောဆိုထားကြပါအမဟာရီကိန်းတန်ကနေပြည်နယ်ထူထောင်ရေးကြိုးပမ်းမှုတွေနဲ့ပတ်သက်လို့တင်ပြချက်တွေကိုနားထောင်ဖို့နဲ့မွန်နွေတန်တဲ့ခံရသူတွေကိုတွေ့ဆုံဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ဒီကနေ့ဖလော်ရီဒါနောက်တော်မဲဒေသကိုသွားရောက်မှာဖြစ်ပါတယ်။ခီးစဉ်တွင်မှာတော့မွန်နိုင်ဘူချက်ဖြတ်သန်းခဲ့ရာဖော့တ်မိုင်ယာဆဲနေပါလ်မြို့တွေကိုလည်းသွားရောက်မှာပါ။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းကမတူညီဖြစ်နေတဲ့ကုနာပြည်နယ်မှာ IS အစ္စလာမ်စစ်ရုံးတွေဖမ်းဆီးခဲ့တဲ့အရသားနေရာကိုစစ်သွေးကြွတွေကောင်းပြတ်တက်လိုက်တဲ့အကြောင်းအစိုးရတောင်းရှိသူတွေကဒီကနေ့ပဲတီပြပြောဆိုလိုက်ပါတယ်။အစိုးရနဲ့ဆက်နွယ်မှုမရှိတဲ့အရသားနေရာတပ်ဖြတ်ခံရတဲ့ဖြစ်ရာမွန်နိုဂီခေမှာလူငယ်နေရာကဖြစ်ပွားခဲ့တာလို့လည်းပြည်နယ်အုပ်ချုပ်ရေးမှူးက VOA ကိုတီပြပြောဆိုခဲ့တာပါ။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတူညီအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂအကြီးအကဲကပြင်းပြထန်ထန်ဝေဖန်လိုက်တယ်လို့လူငယ်ရေးကောင်စီကလည်းစိုးရိမ်ကြောင်းပြောဆိုလိုက်ပါတယ်။ရွှေချမွတ်စလင်သုံးမုံတဘောလောက်ဖပြင်းနေရတာလူမျိုးပြောင်းလဲရောရောက်တဲ့အကြောင်းမြန်မာစိုးရအနေနဲ့အခြေအနေကိုဟန်တားဖို့လိုအပ်နေတဲ့အကြောင်းတွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုကူတာရက်စ်ကမနေ့ကနယူးယောက်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုထားခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမက်ကင်ဖြူတွေးဖြစ်ပြီးအသံဖမ်းအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VO မြန်မာပိုင်းအစီအစဉ် Internet ဆက်မျက်နှာ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။နောက်နှစ်နာရီကြာည9နာရီထုတ်လွှင့်မယ့်အစီအစဉ်ကိုတော့လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါတယ်။ VO ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.